Iran နိုင်ငံမှာပြုလုပ်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်း Islam အစွန်းရောက်အဖွဲ့ IS ရဲ့ထိပ်တန်းခေါင်းဆောင်၃ယောက်ကိုချေမှုန်းနိုင်ခဲ့တယ်လို့ American အစိုးရအရာရှိတွေကပြောပါတယ်ကတ်တပ်ဖွဲ့တွေရဲ့မြေပြင်တိုက်ခိုက်မှုတွေမှာလည်းဒီ Sony အစွန်းရောက်စစ်သွေးကြွတွေကိုအကြီးအကျယ်အနိုင်တိုက်ထုတ်နိုင်နေတယ်လို့ဆိုပါတယ်အခုလိုအနိုင်တိုက်ထုတ်နိုင်တဲ့အခြေအနေကစစ်သွေးကြွတွေအတွက်အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းသူတို့သိမ်းပိုက်ထားတဲ့နယ်မြေတွေအပေါ်ထိန်းချုပ်မှုအားလျော့သွားစေတယ်လို့အမေရိကန်ကာကွယ်ရေးဌာနအရာရှိတွေကပြောပါတယ်။အခုချေမှုန်းခံရတဲ့ IS အဖွဲ့ထိပ်တန်းခေါင်းဆောင်တွေကတော့ IS အဖွဲ့ခေါင်းဆောင်အဘူဘကာ El Baghdadi ရဲ့လက်ထောက်ဟာဂျီမူတပ်စ်နဲ့ IS အဖွဲ့ရဲ့အီရန်နိုင်ငံဆိုင်ရာစစ်ရေးခေါင်းဆောင်အဗ်ဒယ် El Basid နဲ့အလေအလတ်တာဝန်ရှိသူဖြစ်တဲ့မိုဆူမျိုးခေါင်းဆောင်တို့ဖြစ်တယ်လို့ဆိုပါတယ်။နိုဝင်ဘာလလယ်ကနေဒီဇင်ဘာလအစောပိုင်းအတွင်ပြုတ်လုခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာဒီခေါင်းဆောင်၃ဦးသေဆုံးခဲ့တာလို့လည်းအမေရိကန်အရာရှိတွေကပြောပါတယ်။ဒီတော့တွင်မနေ့ဂျာတာပရီနေက IS အဖွဲ့ထိန်းချုပ်ထားတဲ့နယ်မြေအတော်များများကိုကတ်လက်နက်ကင်တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပြီးယဇီဒီလူနည်းစုဝင်တချို့ပိတ်မိနေတဲ့တောင်ကုန်းတစ်ခုပေါ်ကနေရာကိုလည်းထိုးပေါက်တိုက်ခိုက်နိုင်ခဲ့တယ်လို့ကတ်တပ်ဖွဲ့တွေကပြောပါတယ်။